မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာဟာရခိုင်ပြည်နယ်အတွင်းလူ့အဖွဲ့အစည်းတွေကြားကွဲပြားချက်တွေပိုပြီးပေါ်ပေါက်စေသလိုမြန်မာနိုင်ငံပြိုကွဲရေးထိအားပေးရာရောက်တဲ့အကြောင်းတမရရုံပြောရေးဆိုခွင့်ရှိသူဦးစောထေးကဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
်။ဒီစင်ရလာကိုကျွန်တော်တို့အဲဒီလေ့လာကြည့်တဲ့အခါမှာတစ်ဖက်သက်ဟိုရေးထားတဲ့အစီရင်ခံစာဖြစ်တယ်နောက်တစ်ခုကဒီလိုမျိုးအစီအစဉ်စာသူ့အစီအစဉ်စာကြောင့်ကျွန်တော်ရခိုင်ပြည်နယ်မှာဆောင်ရွက်နေတဲ့လူမှုသားစာတာဖြစ်မှုပေါ့နော်အတိုင်းဝန်တွေအားလုံးကိုပေါင်းစည်းနေတိုင်းမှုကိုပြပြစီရုံလည်းမကဘူးကျွန်တော်တို့ဆောင်ရွက်နေတဲ့ငြိမ်းချမ်းရေးနောက်အမျိုးသားပြည်နယ်ပြည်ညရေးဖွံ့ဖြိုးတိုးတက်ရေးအတွက်တရားတွေကိုအထူးကြိုက်ဖြစ်စေနိုင်တယ်အထက်အသားဖြစ်စေနိုင်တယ်ဆိုပြီးတော့ကျွန်တော်တို့ကတွေ့ပါတယ်နောက်ဒီဖက်ဆိုင်နေမြင့်ရှင်ရဲ့ report ကတမာတမချမှုနဲ့ကျွန်တော်တို့တမာဒိတ်တန်ချမှုကိုလည်းမေကုန်းထုတ်เสียဖြစ်နေတဲ့အကြောင်းချက်တွေအများကြီးရှိတယ်။အဲဒီမှာဘာတွေရှိလဲဆိုရင်တော့တစ်တိုင်းသားလူမျိုးနဲ့ပတ်သက်ပြီးတော့ပုံညွှန်းတဲ့အခါမှာအထင်မြင်လွဲမှားမှုတွေကိုဖြစ်ပေါ်စေတယ်။အဲတော့ကျွန်တော်တို့ကအခုသွားနေတဲ့ပြန်လဲညီညွတ်ရေးပေါ့နော်။ပေါင်းစည်းရေးသားသာသာဖြည်းဖြည်းကိုအားမပေးဘဲနဲ့ဒီတိုင်းသားတွေချာမှာပို့ပြီးတော့ကွဲပြားစေပြီးတော့ကျွန်တော်တို့နိုင်ငံကျုပ်ွဲရေးအထိအားပေးတဲ့သဘောဖြစ်နေတယ်ဆိုတော့ကျွန်တော်တို့သိတယ်
။မြန်မာစစ်တပ်ထိပ်တန်းခေါင်းဆောင်တွေကိုနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကိုလွှဲပြောင်းစစ်ဆေးဖို့တောင်းဆိုမှုတွေနဲ့ပတ်သက်လို့လည်းဥစော်ထေးကအခုလိုတုံ့ပြန်ပါတယ်
ကျွန်တော်တို့ဟိုစတိတ်မန့်လည်းထုတ်ထားပါတယ်အဓိကကတော့ကြီးမားတဲ့ဖိအားတွေဒီ fact finding mission ပေါ်မှာရှိနေတယ်လို့ကျွန်တော်ယူဆတယ်အဲဒါကြောင့်ပဲသူလိုချင်တဲ့ချက်တွေကိုပဲကောင်းလို့ပြီးဖော်ပြရတယ်အထူးဖြစ်ကတော့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးကိုလမ်းလွှဲစေနိုင်တဲ့ခုနလိုအချက်တွေပါလာတယ်အဲ့ပါလာတဲ့အားနဲ့ပတ်သက်လို့တော့လက်ရှိကျွန်တော်တို့နိုင်ငံကတော့ကိုကျွန်တော်တို့ဥတီချက်ရှိတယ်ဒီပေါ်ပြီးဖက်တပ်ပြီးတော့သူအဲ့ပေါ်မှာလဲကျွန်တော်ဈားထဲမှာစိန်ခေါ်မှုတွေအများကြီးရှိနေတယ်အဲစိန်ခေါ်မှုတွေရှိနေတဲ့အချိန်မှာပဲဒီလိုမျိုးကျွန်တော်တို့နိုင်ငံအတွင်းမှာလို့ဟိုအဓိက key stakeholder တွေပေါ့နော်အရေးကြီးတဲ့လူတွေကြားမှာစီလုံးညီညွတ်မှုတွေကြိုးကွဲပျက်စီးအောင်အဓိကအတိုင်းအတာပြည်သူတွေကြားမှာစီလုံးညီညွတ်မှုကြိုးကွဲပျက်စီးမှုအမှန်တရားကိုကျွန်တော်တို့ပြင်းထန်စွာကန့်ကွက်တယ်ဆိုပြီးတော့ပြောထားပါအဲ့ဒါနဲ့အဓိက fact finding machine မှာပါတဲ့အချက်ပေါ့နော်ကျွန်တော်တို့ကတော့အဲ့ဒါကြီးကောက်ကွက်တယ်သို့တော်လည်းပဲကျွန်တော်တို့ကတော့ကိုယ်လုပ်ရမယ်အလုပ်ပေါ့နော်ကိုယ်ရှောက်ရမယ်လမ်းတို့ကျင်တဲ့ဒီဒီပိုကရစီဖော်ရပြီးတော့သူ့ပန်းနိုင်ဒါကိုတော့ကျွန်တော်တို့မမိတ်မတုံသွားမယ်ဒီတိုင်းပဲကျွန်တော်တို့ကဖြေချခြင်းလဲ
ဒီကနေ့ညနေနေပြီးတော့မှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတမရရုံပြောရေးဆိုခွင့်ရှိသူဦးစောထေးကပြောဆိုသွားတာပါရခိုင်ရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံပေါ်အပြင်းအထန်ဝေဖန်ပြောဆိုထားတဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာထွက်ပေါ်လာတဲ့အချိန်မြန်မာစစ်တပ်ခေါင်းဆောင်တချို့ကိုနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကိုလွှဲပြောင်းစစ်ဆေးဖို့တောင်းဆိုနေချိန်မှာပဲမြန်မာအစိုးရဘက်ကအခုလိုတုံ့ပြန်ပြောဆိုတာပါမနေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့ဗြိတိန်နိုင်ငံသားဝင်ကြီးဂျယ်ရမီဟန်ကတော့ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဘယ်လိုတပ်ဖြတ်မှုမျိုးမတွေ့မဆိုလက်နက်ကင်တပ်ဖွဲ့တွေအနေနဲ့တာဝန်ခံမှုရှိစေရေးအရေးကြီးတယ်ဆိုတာတွေ့ဆုံချိန်မှာပြောဆိုခဲ့ပါတယ်ရှင်